9ရက်8လ2030ခုနှစ်ဝိသုဒ္ဓိမေပထမစစ်ပထဝီကတိနနေ့ဒေသပိုင်းဆိုင်ရာမှာအခုကျမတို့ပထမဇန်နဲ့ဆက်ပြီးတော့ပြောတဲ့စကားလေးอ่ะဆန်နဲ့နာ142ကဲစကားလေးပြန်ကြည့်အောင်ပထမဇန်ကိုပြသောစကားအဖွင့်ဆိုပြီးတော့ပါဠိတော်မြန်မာပြန်မှာနံပါတ်1အချက်အနေနဲ့ကာမရောမှကင်းစိတ်၍သာလင်းအာဟုသူတရားရောမှကင်းစိတ်၍သာလင်းဆိုတာပြီးသွားပြီအခုနံပါတ်2အချက်ဖြစ်တဲ့ဝိကျေဝိစာရနှင့်တကွဖြစ်သောနံပါတ်3အချက်ဝိဝေကကြောင့်ဖြစ်သောနံပါတ်4အချက်ပီတိဒုက္ခရှိသောပထမဇန်ကိုနံပါတ်5ပြည့်စုံစေလျက်နံပါတ်6နေ၏အဲ့ဒါလေးကဒီစာကြောင်းလေးမှာနံပါတ်6လို့ပြောတာကအခုဒါလေးတွေကအထကရာဆရာဒီမြတ်စွာဘုရားဟောတဲ့စကားကတော့ကာမရောမကင်းစိတ်၍သာလီအကုသိုလ်တရားရောမကင်းစိတ်၍သာလီဝိတေဝိစာရနှင့်တကွဖြစ်သောဝိဝေကကြောင့်ဖြစ်သောပီတိဒုက္ခရှိသောပထမဇန်ကိုပြည့်စုံစေလျက်နေ၏လို့ဒါဖះဟောခဲ့တာအဲ့ဒီမှာနေ၏ဆိုတဲ့စကားလုံးလေးကအစမြုပ်နေတာလေးတွေရှိတယ်ဆိုပြီးတော့အထကရာဆရာကျမတို့မြတ်စွာဘုရားဟောတော်မူလို့ရင်းအထအနဲ့ပေါ့နော်အထအနဲ့ကိုမြင်အောင်ဒီတတ္တကနေပြီးတော့ပြောပြသွားတာမြတ်စွာဘုရားရဲ့စကားတော်တနည်းအားဖြင့်အတုံးနာမည်ပြည့်ညက်ကလေးတွေကနေနောက်ွယ်ကဖះဟောချင်တာဘလောက်အထီလဲလို့သိစေချင်လို့ဒါကြောင့်အခုလေနံပါတ်1အနေနဲ့ဝိတ္တဝိစာရနဲ့တကွဖြစ်တော့ဆိုပြီးတော့ဒီဝိတ္တဝိစာရနဲ့တကွဖြစ်တော့ဒီဘယ်ရလဲပထမဇန်ကိုဆိုလို့တယ်ဟုတ်ပြီနော်ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့ကာမရောမကြီးစိတ်၍ဇာလင်းအာဟုသူရောမကြီးစိတ်၍ဇာလင်းဆိုတဲ့စကားလုံးကလည်းဘု து ဘယ်ရည်ညွှန်းတာလဲပထမဇန်ကိုပဲရည်ညွှန်းတယ်အခုလေဝိတ္တဝိစာရနဲ့တကွဖြစ်တော့ဆိုတာလည်းပထမဇန်ဘာလို့လဲဆိုရင်အခုပြောနေတာဒီတိခပုဂ္ဂိုလ်တွေအတွက်ရည်ရွယ်ပြီးတော့စတုဂ္ဂနီးနဲ့ဟောနေတာဟုတ်လားစတုဂ္ဂနီးနဲ့ပြောတဲ့အတွက်ကြောင့်ဇန်လေးမျိုးရှိရမယ်ပထမဇန်ဒုတိယဇန်တတိယဇန်စတုဂ္ဂဇန်အထိပဲပထမဇန်လို့ပြောရင်ဇန်က5ပါးဟုတ်ရဲ့လားဝိတ္တဝိစာရပီတိဒုက္ခဧကကရာဒီပထမဇန်ဇန်က5ပါးမှာဝိတ္တနဲ့ဝိစာရဒီတကွဖြစ်မဖြစ်တိခပုဂ္ဂိုလ်တို့ရဲ့ဒုတိယဇန်ဒုတိယဇန်ကြတော့ဝိတ္တရောဝိစာရရောပယ်ပလိုက်လားမပယ်လိုက်ဘူးလားကျင်စကနီးနဲ့ပြောရင်ဒုတိယဇန်ကြရင်ဝိတ္တကိုပဲပယ်တယ်တတိယဇန်ကြမှာဝိစာရကိုပယ်တယ်ဟုတ်တယ်လားအခုစတုကနီးနဲ့ပြောတဲ့အတွက်ကြောင့်တိခပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်သူကပထမဇန်မှာတုန်းကဝိတ္တဝိစာရနဲ့တကွာဖြစ်တယ်ဒုတိယဇန်ကြတော့ဝိတ္တကိုဝိစာရကိုအပြစ်မြင်ပြီးတော့တပြိုင်နဲ့ပယ်လားမပယ်ဘူးလားဒါကြောင့်ဝိတ္တဝိစာရနဲ့တကွာဖြစ်တော်မူသောစကားလုံးသည်ပထမဇန်ကိုပဲညွှန်းနေ။နောက်တစ်စစ်တက်တော့မယ်ဒုတိယဇန်ကျရင်ဝိတ္တနဲ့ဝိစာရသည်တကွာဖြစ်เสียရ။အဲ့ဒီ idea ဝင်သွား။နားလည်ပြီနော်။ဒါကြောင့်ဝိတ္တဝိစာရနဲ့တကွာဖြစ်တော်မူသောစကားမှာတဲ့။ခုမှလေ့လာမယ်ပုံကိုယ်ရည်အတွက်ဆိုရင်ဝိတ္တဆိုတာဘာလဲ။ဝိစာရဆိုတာဘာလဲ။ထူးခြားချက်ကိုသိဖို့လိုလိမ့်မယ်တဲ့။ဟုတ်ပြီနော်။ဒါကြောင့်အခုဒီတက်ဆိုင်ရာကမ္မထံအာယုံပေါ်မှာတင်ပေးမယ်ဝိတ္တဝိတ္တတင်ပေးတဲ့ဝိတ္တကစိတ်ကိုအာယုံပေါ်ကိုရောက်အောင်တင်ပေးလားမတင်ပေးဘူးလားစေတသိက်ဆိုတာစိတ်ကိုမှီပြီးစိတ်ကိုမချေလဲဘူးလားဝိတ္တစေတသိက်ဒီဘု து ကိုအလုံးလုံးပေးတာလဲဆိုစိတ်ကိုအာယုံပေါ်ရောက်အောင်တင်ပေးမယ်ဝိတ္တတင်ပေးတဲ့အာယုံပေါ်မှာစိတ်ရောက်ပြီဆိုရင်ဝိစာရဆိုတဲ့စေတသိက်ကထက်ခါထက်ကစိတ်ကိုဒီအာယုံမှာသုံးသက်စေမယ်ဟုတ်တယ်လားဒီတဘာဝလေးရှိမရှိအဲ့ဒါပရမတ်သဘောတွေတဲကစေတသိက်ပရမတ်တွေရဲ့အလုတ်လို့မြင်နေကြရဒါကြောင့်ဝိတ္တဒီအာယုံမောရအောင်တင်မယ်ဝိစာရဒီစိတ်ကိုဝိတ္တတင်ပေးတဲ့စိတ်ကိုသုံးသက်စေမယ်ဒီအာယုံမှာအဲ့ဒီတဘာဝကိုနားလည်ဖို့ကုတာအထကထာဆရာရှင်းပြလိမ့်မယ်ဒါဆိုရင်ဝိတ္တဟူသည်တဲ့ဆိုပြီးတော့ခုကျမတို့ဒါလေးတွေကသိပြီးသားလေးတွေဒါကခုကျမတို့တွေကအဘိဓမ္မာအနေနဲ့လည်းလေ့လာပူထားတယ်ဒီကအတိတင်ထားဘူးတဲ့ပုဂ္ဂိုလ်ဆိုရင်လည်းဒီကမှာလည်းဒါတွေပါထားပြီးပြီဒါဆိုတော့ဒါကြောင့်ဝိတုဒ္ဓိမေဆိုတာအဘိဓမ္မာကနေကူးတဲ့ပုဂ္ဂိုလ်ရှိမယ်အလားအဘိဓမ္မာဂုံတုဆောင်ကကူးတဲ့သူရှိမယ်အဘိဓမ္မာကူးတဲ့သူဆိုလည်းအဘိဓမ္မာအခန်းနဲ့ဒါကိုခုမှလေ့လာလဲဒါနောက်မကြပါဘူးเนาะဒါပေမဲ့ဒီကနေလာထားတဲ့သူကြရင်တော့ဒါလေးတွေကတက်တာသွားပြီပေါ့ဒါကိုကကြိုလေ့လာပြီเนาะဒါဆိုရင်ဝိတ္တဟူသည်ကြံစီခြင်းပါပဲဒါဆိုလိုင်းတလိုက်မှကြံစီခြင်းကြံစီခြင်းဒီဝိတ္တပါတဲ့ဒါဆိုရင်အောက်ကိုကြော်ကြည့်ရင်ဝိစာရဟူသည်လိုင်းတာမယ်အာယုံ၌လှဲ့လေခြင်းအာယုံ၌စင်ကျင်သုံးသက်ခြင်းလှဲ့လေတယ်ဆိုတာဗမာလူပြောရင်စင်ကျင်သုံးသက်တာပါပဲတဲ့နားလည်ပြီနော်ဒါဆိုရင်ဝိစာရဟူသည် အာယုံ၌လဲ့လေခြင်းဒါမှမဟုတ်ရင်ဝါအာယုံ၌စင်ကျင်သုံးသက်ခြင်းအာယုံ၌ကအနောက်ကနဲ့လဲဆက်ရလိမ့်မယ်နော်ဒါကြောင့်စင်ကျင်သုံးသက်ခြင်းဒါဆိုရင်ဝိတက်ရဲ့ဝိတက်ဆိုတာစိတ်လားစေတသိက်လားဆိုတော့စေတသိက်စေတသိက်ဆိုတော့ပရမတ်လားပညာလားပရမတ်တရားဟုတ်မဟုတ်စစ်စေးရဲ့အချင်းအရာ၄ချက်ရှိရမယ်လက္ခဏရတသစ္စုပ္ပံပဒတ်ထအချက်ကြီးလေးချက်နဲ့ရှုစင်ကြည်နိုင်ရင်အဲ့ဒါပရမတ်အချက်ကြီးလေးချက်နဲ့သုံးသက်လို့မရရင်ဒီညက်ဒါဆိုခုဝိတက်ဒီပရမတ်သဘာဝဖြစ်တဲ့အတွက်ကြောင့်ဝိတက်လို့သိနိုင်သောအမှတ်အသားလက္ခဏာရှိရမယ်ဟုတ်ပြီနော်ဝိတက်ရဲ့လုပ်ငန်းကိစ္စရှိရမယ်နော်ဝိတက်ဒီဘလို့သဘောပါလို့ယောဂီရဲ့ဉာဏ်မှာရှေ့ရှုထင်ရမယ်ပဒဒဏီစွာသောအကြောင်းအနေနဲ့တော့ဒီမှာမပြတော့ဘူးဒါပေမဲ့သိထားမှာဝိတက်ဆိုတာအာယုန်နဲ့ dual တိုက်တဲ့အချိန်တိုင်းဖြစ်လာမလားမဖြစ်လာဘူးလားစိတ်ပါရင်ရောဖြစ်မဖြစ်ဖြစ်လာမှာပေါ့ဟုတ်ပြီနော်အဲ့တော့ဒီပဒဒဏီအနေနဲ့ဒါကိုမပြောတော့ဘူးဒီ၃ချက်၃ချက်အနေနဲ့ပြောသွားတော့မယ်ခဲဒါဆိုရင်ဝိတက်ဖြစ်ဖို့ဆိုတာစိတ်ဖြစ်မှဖြစ်မလားမဖြစ်ဘူးလားဖြစ်မှာပေါ့ဟုတ်တယ်လားစိတ်မဖြစ်ဝိတက်ဖြစ်လို့ရလားဘဝင်စိတ်ဖြစ်ရောဝိတက်ရှိလားရှိလားဘဝင်စိတ်ဖြစ်ရောဝိတက်ရှိလားရှိလားဘဝင်စိတ်ဖြစ်ဝိတက်ရှိလားလို့မေးရင်ဓမ္မမင်းဆိုတာဘဝင်စိတ်ဆိုရင်အိတ်တဲ့စိတ်လို့ပြောမှာပေါ့ဟုတ်တယ်လားအိတ်တဲ့စိတ်လို့သာကြည့်ဝိတက်ရှိမရှိဆိုတော့အိတ်နေတဲ့အချိန်ဘာမှတင်စရာမရှိဘူးလို့တွက်မှာပေါ့ဓမ္မမင်းဆိုတာတယုတ်တင်ထားပြီးပြီဆိုရင်ဘဝင်စိတ်ဆိုတာကိုယ်ဘဝင်ကိုတွက်ကြည့်မဟာဝိဘက်စိတ်မဟုတ်ဘူးလားဟုတ်လားမဝိဘက်စိတ်မှာဝိတက်စိတ်တသိရှင်သလားရှင်တယ်လေအညာ73လုံးမရှင်ဘူးလားဒါဆိုရင်မဝိဘက်မှာဝိတက်မရှိဘူးလားမဝိဘက်စိတ်မှာရှင်နေတဲ့ဝိတက်ပြီးပဋိသင်္ဍေကိစ္စပဲဖြစ်ဖြစ်ဘဝင်ကိစ္စပဲဖြစ်ဖြစ်သုတိကိစ္စပဲဖြစ်ဖြစ်မဝိဘက်ဆိုတော့လေတရားယုံကိစ္စပဲဖြစ်ဖြစ်လေးကိစ္စမဆောင်ရဘူးလားဘယ်ကိစ္စဆောင်ရရဲ့ပဋိသင်္ဍေဘဝင်သုတိဆိုရင်မိမိယူခဲ့တဲ့ကံကမ္မနမိတ်ဂရိနမိတ်ဆိုတဲ့အာယုံကိုအာယုံပြုမပြုပြုမှာပေါ့တရားယုံဆိုတာဝီထိစိတ်ထဲမပါဘူးလားတရားယုံဆိုတဲ့ဝီထိစိတ်ကြတော့တက်ဆိုင်ရာပစ္စုပန်အာယုံကိုယူမှာပေါ့ရူပယုံဆိုရင်လည်းတရားယုံပါမလားမပါဘူးရူပယုံအာယုံပြုတဲ့သကုဒ္ဒရာဝီထိဆိုရောတရားယုံပါလားသောတာဒ္ဒရာဝီထိတွေရောဃာနဇိဝါကာယဒ္ဒရာဝီထိတွေရောနောက်ဆုံးတွေးနေတဲ့မနောဒွာရဝီထိတွေရောသဒ္ဒါယုံပါတဲ့သဒ္ဒါရမဏဝါဒရှိမရှိသဒ္ဒါယုံကိစ္စဆောင်ရဲမှာမဟာဝိဘက်စိတ်မဟုတ်ဘူးလားလို့ဟုတ်လားတန်ဒီရဏသုံးလို့တော့ခဏဖယ်လိုက်ကိုနဲ့ဆိုင်လာပြောတာဒါကြောင့်အဲ့ဒီမှာကြတော့သဒ္ဒါယုံပေါ်မှာသဒ္ဒါယုံကိစ္စတက်တဲ့ဝိဘက်ကြတော့သက်ဆိုင်ရာပစ္စုပန်အာယုံကိုအာယုံပြုမှာပေါ့ပဋိသင်္ဍေဘဝင်သုတိကြတော့သက်ဆိုင်ရာကံကမ္မနမိတ်ဂရိနမိတ်ကိုအာယုံပြုမပြုဒါဆိုရင်ဘဝင်စိတ်ဆိုတာလဲစိတ်မဟုတ်ဘူးလားဘဝင်စိတ်မှာပါနေတဲ့ဝိတက်ပြီးဘဝင်စိတ်မှာဝိတက်ပါမှာပါပါနေတဲ့ဝိတက်ပြီးဘဝင်စိတ်ကိုသက်ဆိုင်ရာကံကမ္မနမိတ်ဂရိနမိတ်အာယုံပေါ်ကျင်တဲ့အလုပ်မလုပ်ဘူးလားဝိစာရရောမတုံးတတ်ဘူးလားသဘောပေါက်နေရမှာတရားယုံကိစ္စတက်တဲ့စိတ်မဟာဝိဘက်စိတ်မှာရှင်နေတဲ့ဝိတက်ကြရင်သက်ဆိုင်ရာပစ္စုပန်အာယုံပေါ်ကျင်မှာပေါ့ဟုတ်လားဒါဆိုရင်ဝိတက်ဆိုတာစေတသိက်မဟုတ်ဘူးလားဟုတ်ပြီနော်စေတသိက်ဆိုတာစိတ်ရှိမှဖြစ်မှာမဟုတ်ဘူးလားဟုတ်ပြီနော်ပဋိသင်္ဍေဘဝင်သုတိကိစ္စတက်တဲ့စိတ်ကြရင်လေဝိတက်ပါမှာပဲဟုတ်တယ်လားအဲတက်ဆိုင်ရာအာယုန်နဲ့တော်ရတိုက်ဖြစ်တဲ့စိတ်တွေမှာလဲဝိတက်ပါတာမရှိဘူးလားဝိတက်မပါတာဒွေ30ပဲကာမစိတ်တွေကဒွေပင်စဝဉ္ဉေ30အပ္ပနာစိတ်တွေတဲကဒုစံတဆံစဆံအေးပင်စာဆံနေမှာမရှင်းနိုင်ဘူးအဲ့လိုမြင်လိုက်ရင်ဝိတက်ပြီးစိတ်မဖြစ်ဖြစ်လို့မှာမရတာစိတ်ပြစ်မှဖြစ်မလားမဖြစ်ဘူးလားအဲ့ဒီ idea ဝင်လိုက်ရင်ဗဒ္ဒထံတို့ဘာတို့ကိစ္စပြောရမလို့တော့ဘူးဗဒ္ဒထံဆိုနီးစွာသောအကြောင်းလေရှင်းလားဒါဆိုရင်အခုဝိတက်ဒီပရမတ်ဖြစ်တဲ့အတွက်အထက္ကတာဆရာကဝိတက်လို့သိနိုင်ကြောင်းကျမတို့ကစာသင်လို့သာဝိတက်လို့ကွာကျွမ်းနေတာလေကွာစာမသင်ထားတဲ့ပုံကမှဝိတက်ရှိမရှိရှိပေမယ့်အဲ့ဒီပုံကကြတော့ဝိတက်ဆိုတာအာယုံကိုကြံစည်ချက်ပါတယ်အယုံမော်တင်ပေးတတ်ပါလေသူဘယ်လိုသိမှာလဲဒါဆိုသူ့ရဲ့သဘာဝလေးမှာယောဂီရဲ့တန်တန်မှာအယုံလေးပေါ်မှာကိုယ်စိတ်ကလေးတော်တော်ကျက်စားနေတဲ့သဘောလေးကိုသူတွေ့လာလိမ့်မယ်တွေ့တဲ့အခါမှာအဲ့ဒီလိုအယုံကိုစိတ်ကလေးကိုရောက်အောင်တင်ပေးနေတဲ့အမှတ်အသားလေးတည်မြင်လို့မှမရလားခံစားလို့တော့ရမရ အဲ့ဒီကဒီဝိတက်ပါလို့ဝိတက်ရဲ့လက္ခဏာအမှန်အသားလေးကိုစပြတယ်။နားလဲပြီနော်။လက္ခဏာဆိုအမှန်အသားလေးပဲ။ကိုကျမတို့ကမရှုခင်မှာကိုသိနေတာ။ကိုသိနေတဲ့သိနေတဲ့အချိန်မှာဝိတက်ရဲ့လက္ခဏာဝိတက်ရဲ့ရတ္တာဝိတက်ရဲ့ဉာဏ်မှရှိရှုတယ်မုံသိနေပေမဲ့တကယ်လဲအခုချိန်မှာသိနာကိုခဏလေးရက်ပြီးတော့ကိုယ့်ကိုဆင်ခြင်ကြည့်။ကျမပြောနေတဲ့အကြောင်းအရာပေါ်မှာဓမ္မမဆွေးဆွေးရရဲ့စိတ်ကလေးရောက်မနေဘူးလား။ရောက်နေအောင်အဲ့ဒီစိတ်ကလေးကိုစူးစီးပြီးတော့ဒီအာယုံလေးပေါ့တည်နေတဲ့သဘာဝလေးတွေဝိတက်လို့ခေါ်တယ်။ဟုတ်ပြီနော်။ခုကျမပြောနေတဲ့တတ္တာယုံ။ကျမပြောနေတဲ့တတ္တာယုံပေါ်မှာပဲဓမ္မမိတ်ဆွေတို့စိတ်ကလေးကအာယုံပြုပြီးတော့အဲ့ဒီမှာပါနေတဲ့အတ္တအတိတ်ပဲတွေကိုလိုက်ပြီးတော့စဉ်းစားနေတဲ့နောက်တဲ့စိတ်ကောရှိမနေဘူးလား။အဲ့ဒီစိတ်ကြတော့မနောဒွါရဖြစ်သွားပြီ။ပထမသောဒ္ဓဒွါရမှာပါတဲ့စိတ်တွေ။ဟုတ်ပြီနော်။သောတာဒွါရမှာပါတဲ့စိတ်တွေအကုန်လုံးကပိဿုဗံတတ္တာယုံနဲ့အာယုံပြုတယ်။အဲ့ဒီသကလုံးသကလုံးတွေရဲ့အနဲ့အတိတ်ပဲဓမ္မသဘာဝတွေကိုကြတော့လိုက်တည်နေတဲ့နောက်စိတ်တစ်စိတ်ရှိသေးတယ်။အဲ့ဒါကြတော့ဓမ္မယုံလို့ခေါ်ပါတယ်။ဟုတ်သလား။ပထမနွားဟုသောပိဿုဗံတတ္တာယုံကိုအာယုံပြု၍သောတာဒွါရဝီကြီးဖြစ်၏။လွန်လေပြီးသောအတိတ်နွားဟုသောတတ္တာယုံကိုအာယုံပြုပြီးတော့သောတာဒွါရဝီကြီးအစဉ်ကိုလိုက်တဲ့တဏှုဝထက်ကမနောဒွါရဝီကြီးဖြစ်တယ်။နွားရဲ့ဟလာတတပညာကိုအာယုံပြုတယ်နွားရဲ့နာအထပညာကိုအာယုံပြုတယ်ဆိုပြီးတော့မနောဒွါရတွေဖြစ်တယ်လို့ပဲအခုကျမပြောတာနွားဆိုတဲ့သကလုံးတစ်လုံးတောင်မှ၄ဝီတိကျမပြောသွားတဲ့အတန်တွေအကုန်လုံးမှာအတန်တွေအများကြီးပဲတစ်လုံးနဲ့မကအောင်ဟုတ်လားမဟုတ်လားအဲ့ဒီမှာလဲဓမ္မမိတ်ဆွေတို့ကပိဿုဗံတတရုံကြရင်ဘာမှသိအနေသိပဲဒီမနာလဲဘူးကြားယုံတက်ကလေးပဲဘာလို့ပြောသလဲဆရာမခုပြောနေတာဘာပါလဲဘာအကြောင်းနေပြောနေလဲလို့လိုက်ပြီးတော့သိနေတာမနောဒွါရတွေကြီးပဲဟုတ်တယ်လားအဲ့ဒီမှာကောဓမ္မမိတ်ဆွေတို့ရဲ့ဖြစ်လာတဲ့စိတ်တိုင်းစိတ်တိုင်းမှာကောဝိတက်ဒီမရှင်ဘူးလားရှင်တာပဲမြင်ကြိုက်သက္ခုဝိညာဉ်တွေကြားကြိုက်သောတာဝိညာဉ်တွေနာမ်ကြိုက်ဌာနဝိညာဉ်တွေစားကြိုက်စိန်ဝါဝိညာဉ်တွေခိကြိုက်ကာယဝိညာဉ်တွေဆိုတဲ့တွေတစ်စဲမှာတော့ဝိတက်မရှင်ဘူးအဲ့ဒီကလွဲရင်ကျန်တဲ့စိတ်တွေမှာဝိတက်ရှင်မရှင်အဲ့ဒီ idea ဝင်သွားရင်ဝိတက်ဒီအာယုံပေါ်ရအောင်ကျင်ပေးတဲ့လက္ခဏာရှိတယ်ဆိုတာယောဂီကအခုစာသင်နေရင်းနဲ့လေကိုယ်စိတ်ကလေးကိုရအောင်ပြင်နေတာအဲ့ဒါဝိတက်ရဲ့အမှန်အသားပဲအဲ့ဒီလိုသိခွင့်ရမရဝိတက်ဒီဘာအလုပ်လုပ်တတ်တယ်လဲပရမတ်သဘာဝတိုင်းမှာသူကိစ္စအသေးသေးရှိမရှိရှိကြတယ်စိတ်မှာလည်းကိစ္စတွေရှိတယ်လို့စိတ်တို့ရဲ့ကိစ္စကြရင်14ပါးပြောသဘောစေတသိက်တို့ရဲ့ကိစ္စရောမရှိဘူးလားဝိတက်ရဲ့ကိစ္စကိုပြောပါဆိုစိတ်ကိုအာယုံပေါ်မှာရှေ့ရှုတင်ပေးခြင်းလက္ခဏာရှိတယ်လို့အစကတော့ဘာလို့လဲဝိကျက်နဲ့အာယုံကိုရှေ့ဥစွာရောက်လိုက်တယ်။အဲ့ဒါကိုပဲတင်စားလိုက်တာဒီအစနိုင်ထုနဲ့ချင်းတဲ့။ဟုတ်ပြီနော်။အစမှာထုနဲ့ချင်းထုနဲ့ပြီးလို့ရှိရင်ဝိကျက်နဲ့ကတစ်ချိန်တင်လို့မှမရတာအထက်ထက်မတင်ရဘူးလား။အာယုံပေါ်မရောက်ရအောင်တင်မနေရဘူးလား။တင်နေတဲ့အတွေ့လှဲ့ပတ်၍ခောက်ချင်းကိစ္စဆိုတော့ဘယ်နဲ့လို့ဝိတက်ကထုတာနဲ့တာတွေခောက်တာတွေပါလာတယ်လဲဆိုတော့အနောက်ကဥပမာလေးနဲ့သူပြောမယ်ဟုတ်ပြီနော်ကျေးစီကြီးလိုက်တာပဲဖြစ်ဖြစ် CO တီးလိုက်တာပဲဖြစ်ဖြစ်အစပထမတောက်ခနဲ့ဟလာဥမာဆိုပါဆို12နာရီထိုးပြီဆိုရင်12ချက်မခောက်ရဘူးလားခောက်လား12နာရီထိုးပြီဆိုရင်တန်ချောင်းခောက်ပြီပထမတစ်ချက်ဒေါင်ဆိုတာခောက်လိုက်တာဒီအစမှာထုနဲ့ချင်းခောက်ချင်းအဲ့ဒီရဲ့ဒေါင်ရဲ့နောက်မှာဟောင်းဟောင်းဆိုပြီးတော့ညည်းတယ်လေရောမပါဘူးလားအဲ့ဒါဝိစာလိုက်စခောက်တာဝိကျက်ပထမတစ်ချက်ခောက်တယ်ကွာ12နာရီဆို12ချက်မခောက်ရဘူးလား12ချက်ပြည့်အောင်လှဲ့ပတ်ပြီးတော့မခောက်ရဘူးလားရှင်းစီဟိုဟာကျွန်တော်တို့ဟလာတနည်းအားဖြင့်ခေါင်းလောင်းတီးတာဆိုရင်ရောကိုလုတ်တဲ့ကုသိုလ်တွေအမျှဝင်မယ်ဆိုရင်အနည်းဆုံးဟလာ3ချက်လောက်တော့မတီးဘူးလားတီးမယ်ဆိုရင်လည်းပထမတစ်ချက်စမှထုနဲ့ချင်းနော်လှက်ပတ်၍ခောက်ချင်းဆိုဒီခေါင်းလောင်းကြီးကိုလှက်ပတ်တာမဟုတ်ဒီဒီတနေရာပေါ်မှာပဲဖြစ်ချင်းဖြစ်မယ်နေရာလေးရွှေ့ချင်းလဲရွှေ့မယ်ဒါပဲနားလည်ပြီနော်ဒါကြောင့်လှက်ပတ်၍ခောက်ချင်းကိစ္စရှိတယ်ဆိုအဲ့ဒီသကလုံးလေးတင်စားလိုက်တော့တဲ့အစမှထုနဲ့ခောက်တယ်နောက်မှလှက်ပတ်ပြီးတော့ခောက်တယ်ဆိုတော့ကိစ္စရတ္တရှိတယ်ဆိုအဲ့ဒီမှာဓမ္မမိတ်ဆိုတော့လက္ခဏာလိုင်းတာထားရတ္တလိုင်းတာထားဉာဏ်မှာရှေ့ရှုဖြစ်နေဆိုတာလိုက်တာထားပေါ့အဲ့တော့အစမှာထုနဲ့ပြီးခောက်ပြီးတော့လှက်ပတ်ပြီးတော့ခောက်တဲ့ကိစ္စရတ္တရှိတယ်ဆိုတာနားမလည်နိုင်တဲ့အတွက်လက်သေးဝင်ဖွင့်လိုက်မယ်ယောဂီတို့အတွက်နားလည်အောင်သူစာသင်သားတွေအတွက်လည်းရှင်းမယ်တဲ့ယောဂီပုဂ္ဂိုလ်ဒီတဲ့အစမှာထုနဲ့ခောက်တယ်ဆိုတာဘာလို့ဆိုလိုတာလဲယောဂီပုဂ္ဂိုလ်ဒီအာယုံကိုဝီးတဲ့ဖြင့် ရှေးဦးစွာခောက်တယ်အာယုံပြုတ်လိုက်တာပဲဝိတက်နဲ့ဟုတ်တယ်လားဝိတက်ကရောအာယုံပြုတ်တတ်လားပြုတ်တတ်လားစိတ်နဲ့အာယုံတူရမလားမတူအောင်လားတူမှာပဲပေါ့ဟုတ်ပြီနော်စိတ်ကလေးဝိတက်ဖြစ်ဆိုဝိအာယုံကိုဝိတက်ဖြစ်လို့ပြောအဲ့ဒီဝိတက်နဲ့အတူစိတ်ကောပါမပါပါပြီပေါ့ဝိတက်နဲ့အတူဖတ်တာရောဝိတက်နဲ့အတူဝေဒနာရောသိညာအကုန်ပါပါမှာပဲဒါပေမဲ့ဝိတက်ကိုအထူးပြုပြီးပြောတဲ့အတွက်ကြောင့်ဝိတက်ဖြစ်လို့ပဲသုံးလိုက်တာဝိတက်လို့ပြောရင်တခြားစိတ်တွေရောစေတသိက်တွေရောပါမလားမပါဘူးလားစတ္တရောခန္ဓာအရူပိနောအညမင်းညာဟုတ်တယ်လားသာဇာတပစ္စိဏပစ္စယောအတူတကွရှိနေမရှိနေနံခန္ဓာ၄ပါးဒီအတူတကွလို့ပြောတဲ့အတွက်ကြောင့်ဝိတက်တပါးတယ်ငေါစင်းစင်းရှိနေမှာမဟုတ်တာနံခန္ဓာ၄ပါးလို့ပြောရင်စိတ်လည်းပါမယ်ဝေဒနာစေတသိက်ကိုလည်းတိကျပြောမယ်။တင်ညာစေတသိက်တိကျပြောမယ်။ဝေဒနာတင်ညာကလွယ်ရင်ကျန်တဲ့ဝိတက်အပါဝင်ကျွင်းစေတသိက်တွေကိုသင်္ခါရခန္ဓာလို့သုံးလားမသုံးလား။ဒါဆိုရင်စိတ်ခန္ဓာတစ်ပါးစေတသိက်ခန္ဓာသုံးပါးပေါင်းလိုက်နံခန္ဓာ၄ပါးတို့သည်အမြဲထဝရအညမင်းညာအပြည့်အလံကျေစုပြုလားမပြုလား။စိတ်ဖြစ်ဒီစေတသိက်အုပ်စုလည်းဖြစ်မယ်။စိတ်ထုတ်ရင်စေတသိက်အုပ်စုချုပ်မယ်စိတ်ယူတဲ့အာယုံကိုပဲဒီစေတသိက်တွေကလိုက်ယူမယ်စိတ်မိရာမှာပဲယူတယ်ဆိုတော့ရအညမင်းညာအပြည့်အလံရောစိတ်ကအာယုံကိုပဲသူကရအောင်ယူပြီးတည်ပေမဲ့စိတ်တည်တဲ့အာယုံကိုစိတ်ဖြစ်အောင်ဖတ်တာကလည်းတွေးကြည့်မယ်စိတ်တည်လိုက်တဲ့အာယုံကိုပဲစေတသိက်ထဲကဝေဒနာလိုက်ခံစားမယ်ဒါဆိုသူပရမတ်တွေကသူ့အလုပ်တွေရောသူမရှိဘူးလားရှိကြတဲ့အတွက်ဝိတက်ရဲ့ကိစ္စအကိုပြောပါဆိုရင်အာယုံကိုဝိတက်ဖြင့်ရှေးဥစွာခောက်ချင်းကိုဆိုတာကိုအစ၌သူနဲ့ခောက်ချင်းလို့ဆိုလိုတယ်လက်ပတ်၍ခောက်ချင်းဆိုတာနဲ့ပတ်သက်ပြီးတော့အာယုံကိုဝိတက်ဖြင့်လက်ပတ်၍ခောက်ချင်းကိုပြုသည်ဟုဆိုလိုသည်တဲ့နားလည်ပြီနော်ဒါဆိုရင်အစ၌သူနဲ့ခောက်တယ်ဆိုတာဘာကိုပြောတာလဲအာယုံကိုဝိတက်ဖြင့်ရှေးဥစွာခောက်ချင်းဆိုတာအာယုံကိုဝိတက်ကလေးနဲ့ရှေးဥစွာတင်လိုက်တယ်အဲ့ဒီမှာစိတ်လဲပါမယ်ဟုတ်ဒါမဲ့စိတ်ကတိတ်လင်းမြန်တော့ဟိုဘက်ဒီဘက်အာယုံနဲ့လွင့်နေစင်စိတ်ကကိုအဲ့ဒီဝိတက်ကပြန်မခေါ်ဘူးလားခေါ်တယ်ဟုတ်ပြီနော်ဒါကြောင့်ဝိတက်နဲ့လက်ပတ်ခောက်ချင်းဆိုလိုပေသည်ဆိုပြီးတော့အဲ့ဒါလေးလက်သေးခွင်းနဲ့ထည့်လိုက်လိုရင်းလေးကအစမှသူနဲ့ခောက်တယ်လက်ပတ်၍ခောက်ချင်းကိစ္စရတ္တရှိတယ်